ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေတောင်းဆိုပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်အရာရှိတွေကိုအေးအေးပြပေးတောင်းဆိုနေမှုတွေကကုလသမဂ္ဂကဦးစားပေးရွေးချယ်ဖို့မှာရင်းနေတယ်လို့မြင်နေကြောင်းပြန်ကြားရေးဝန်ကြီးဟောင်းဦးရဲထွတ်ကဗီဒီယိုကိုပြောဆိုလိုက်ပါတယ်။တပ်မတော်ခေါင်းဆောင်ကြီးအကောင့်တွေကိ ို့ရေးဒီမှာပိုင်းတရင်ဌာနရဲ့အေဒီတာဖြစ်တဲ့ဦးတိန့်ထိုင်ဦးကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
။ဒီနေ့ရန်ကုန်မြို့ကိပင်တောင်စားသောက်ဆိုင်မှာကျင်းပတဲ့ ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ကြံကြားရေးဝန်ကြီးအောင်ဦးရဲ့တို့ကမြမတော်တော်ရာရှိကြီးတွေကိုရည်ယူရေးကုလသမဂ္ဂအချက်အလက်စုဆောင်ရေးကော်မရှင်ဘက်ကတောင်းဆိုနေတာတွေနဲ့ပတ်သက်ပြီး POE ကိုအခုလိုပြောဆိုသွားတာပါ။
တို့ရဲ့ဟိုရေးယူလို့ပြောတဲ့ချက်တွေကခုနကမြန်မာနိုင်ငံဘက်ကပူပေါင်းဆောင်ရွက်မှုရှိပဲနဲ့ဘယ်လိုမှအောင်မြင်နိုင်ကြအကြောင်းမရှိဘူး။ဘာလို့တက်မတော်ကတန်ခါရေးမှုရအောင်အကြိုက်နေကြလို့ဒီနောက်ထပ်10နှစ်လို့ထူမှာမဟုတ်ဘူး။အဲကျွန်တော်စဉ်းစားမှာကအဓိကပြဿနာကဒီလူခွေချိုးပေါက်တဲ့လူတွေကိုရေးယူဖို့အရင်လုပ်မလား။ဟိုဘက်မှာရောင်းနေတဲ့လူ9သိန်းလောက်ကိုပြန်ပြီးတော့နေရာချနိုင်နေဖို့အတွက်အဲဒါနိုင်ငံတကာအဖွဲ့အစည်းနဲ့မြန်မာနိုင်ငံနောက်တက်မတော်ရခိုင်တိုင်းသားတို့ကရွေးကြခေါ်ခေါ်ဘင်္ဂလားဒေ့ရှ်ခေါ်ခေါ်ဒုက္ခတွေတွေရှားတယ်မှာအဖြစ်တစ်ခုရအောင်အရင်ဦးစားပြီးတော့လုပ်မလား။ဘုရားအရေးကြီးတဲ့ဆိုတော့စဉ်းစားအောင်
။ဘုကျုပ်ကြီးမေးအောင်လိုက်ပါဝင်စစ်တပ်ရာရှိတွေရဲ့ Facebook account တွေပြပခံရတာနဲ့ပတ်သက်ပြီးမြမလူအဖွဲ့အစည်းတွေသဘောထားကွဲလွဲချက်တွေပုံပြီးကြီးထောင်းလုပ်လိုက်တယ်လို့ဖြစ်လိမ့်မယ်ဆိုပြီးဦးရဲထွက်ကပြောဆိုသွားတယ်
။ Facebook ရဲ့ community standard ရပြောမယ်ဆိုရင်တော့တက်မကဝစုနဲ့ဘုကျုပ်ကြီးမေးအောင်လိုက်အကောင့်တစ်ခုကတော့အမုန်းစကားတွေချန်တာမဟုတ်ဘူးပေါ့။ဒါကြောင့်မညီဘူးဆိုတော့တော်တော်အနေနဲ့ကဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့တမတော်ခေါင်းဆောင်ဒီပုံမှာတိတ်ခါကြအောင်လုပ်ချင်နေဆိုတော့အဲ့ရွေးချယ်ကအောင်မြင်လို့ပြောရအောင်နော်ဒါတော့လည်းကြောင်မြင်ပါလားအဲ့အကျိုးသက်ကဘာဖြစ်မလို့ပြောရချစ်ကဒီ Facebook ကိုပိတ်လိုက်ရုံနဲ့တော့အဲ့ဒါတမတော်ရဲ့သတင်းချက်ကြီးမှုစနစ်ကိုဟိုချစ်အချင်းငါးကြီးတော့ထိခိုက်သွားနိုင်ကြအကြောင်းမရှိဘူးသူတို့တစ်ဖက်မှာတော့ကြောင်မြန်ပြန်တော့ဘယ်လိုအကျိုးသက်အောင်လို့ဆိုတော့တမတော်မှာထောက်ခံတဲ့လူတွေကပို့ပြီးတော့သူ့ဖိပြီးသွားမယ်တဲ့မှာတစ်ဖက်ကအနောက်နိုင်ငံတွေပေါ်မှာပို့ပြီးတော့ရန်သူတွေမြင်သွားတာဒီလိုပို့ဖြစ်လာမှာပေါ့အဲ့တော့ပို့အဓိကပြောချင်တာတော့ဟိုစီလုံးစေခြင်းလို့လုပ်တယ်လို့ဆိုရင်အဲ့ဒီရည်ရည်ကြီးမအောင်ဘူးပေါ့အဲမြန်မာနိုင်ငံကဒုဖွဲ့စီကပုံပြီးပွဲရချတော့ပုံမှာပေါ့တမလို့ထောက်ခံသူမထောက်ခံသူတမလို့စန့်ကျင်သူနိုင်ငံတကာဖွဲ့စည်းမျိုးစန့်ကျင်သူထောက်ခံသူတခါရင်းနေပတ်သူလို့အဲဟိုကြော့ကြောင်းတဲ့သဘောထားရှိတဲ့သူပြစ်မှတ်တဲ့သဘောထားရှိသူအဲ့ဒါကြီးပုံပြီးပွဲရချတော့ပုံမှာ
နိုင်ငံတော်တပင်ခင်ရုပ်ပြောခဲ့ရဦးသောဒီကတော့တမလို့ကာကွယ်ဦးသည့်ချုပ်ဘုချုပ်ဘူးကြီးမေအောင်လိုင်းပါဝင်စစ်တပ်ရာရှိတွေရဲ့ Facebook account တွေပိတ်ပင်ခံရတာနဲ့ပတ်သက်ပြီး Facebook ရဲ့စီးပင်းတွေပေါ်ပြန်ပြီးမေးခွန်းထုတ်ထားတဲ့အကြောင်းနဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကမူလကလေးကအသိအမှတ်ပြုတဲ့အကြောင်းသူတို့ရဲ့စီရင်ခံစားပါဖော်ပြချက်တွေကိုလည်းလက်မခံတဲ့အကြောင်းပြောဆိုထားပါတယ်။ဒါနဲ့လည်း Facebook တာဝန်ရှိသူတွေကတော့မြန်မာနိုင်ငံမှာပြည်ထောင်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုအဓိကကျွေးလွန်သူတွေကမြန်မာစစ်ဘက်အရာရှိတွေဖြစ်တဲ့ဆိုတာကုလသမဂ္ဂဘက်ကထောက်ထားရှိတဲ့အတွက်သူတို့ရဲ့အကောင့်တွေကိုပိတ်ပစ်လိုက်တာဆိုပြီးတုံ့ပြန်ပြောဆိုထားကြပါခင်ဗျာ။